စစ်အာဏာသိမ်းမှုကိုအကြမ်းမဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုအားကောင်းပြီးတော့အခုတစ်ပတ်မှာအောင်မြင်မှုရဖို့အတွက်အရေးကြီးဆုံးဖြစ်တယ်လို့88မျိုးဆက်ငင်းငယ်ရင်းနဲ့ဖွင့်လှစ်လူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်
တွေ့နေရတယ်အရေးကြီးဆုံးကတကယ်ကတော့ CDM နော်လူဝန်သားတွေအလုံးမစီရဒီရက်သက်တဲ့ဘက်ကအရေးကြီးဆုံးဒါအဆုံးဖြတ်ပေးမှာသူတို့ဒီမှာတပည့်အဖွဲ့တွေစနစ်တကျနဲ့ကျွန်တော်တို့စင်စီစဉ်နေရတာကတန်ယုံရှိတွေကိုသွားပြီးတော့တကယ်စမတ်ကြတဲ့ပုံစံနေနဲ့ဆန္ဒပြနိုင်မှုနော်ပြီးတဲ့ခါကျတော့ယုံနေဌာနဆိုင်ရာပေါ့နော်အရေးကြီးတဲ့ယုံနေရှိမှသွားပြီးတော့တပည့်တားနိုင်မှု
နိုင်ငံတော်ဝန်အခုလိုဆန္ဒပြပွဲတွေဖြစ်ပွားနေချိန်မှာညာဘက်ဒီမှာအာဏာပိုင်ဒီဘက်ကဖမ်းဆီးတာတွေရရော်တွေအတွင်းဘယ်ကမှမသိတဲ့လူစိမ့်တွေဝင်လာနေတာကြောင့်မြို့တော်များများမှာပြည်သူတွေစိုးရိမ်ထိတ်လန့်မှုတွေရှိလာနေပြီးတော့ရရော်လိုက်လုံခြုံရေးတာဝန်ယူတာတွေလည်းလှုပ်လာနေကြပါတယ်အနာပိုင်ဒီဘက်ကဆွေရဆန့်ကျင်တဲ့ဆန္ဒပြတဲ့သူတွေနဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုအခုရက်ပိုင်းတွေအတွင်းမှာညာဘက်ဒီမှာတိတ်တဆိတ်လိုက်လံဖမ်းဆီးမှုတွေရှိလာနေသလိုပြီးခဲ့တဲ့နှစ်ရက်မှာလည်းရရော်တွေအတွင်းညာဘက်ဒီမှာလူစိမ့်ဝင်ရောက်တာတွေရှိလာနေပါတယ်အဲကြောင့်သက်ဆိုင်ရာမြို့နယ်ကြေးရွာတွေလမ်းတွေအလိုက်ဖြီးသူတွေဟာနူးနူးကြားကြားနဲ့သတိထားပြီးတော့ရဲရွာလုံးကျုံရေးတာဝန်တွေကိုယူလာနေကြပါတယ်။အနာပိုင်ဒီဘက်ကညာဘက်လိုက်လံဖမ်းဆီးမှုတွေကိုပြည်သူတွေကတံမုံးတွေ TV ဝန်ရံတာတွေမောင်းထုတ်တာတွေရှိခဲ့သလိုမင်းညာကဆိုရင်လည်းညာဘက်ဒီမှာမတင်ငါလို့ပြည်သူတွေကဖမ်းဆီးလိုက်တဲ့အထက်မှာရဲတပ်ဖွဲ့ဝင်တွေပါဝင်နေတာတွေကိုလည်းတွေ့နေရပါတယ်။ပြီးခဲ့တဲ့ပြည်တော်စုနေ့ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဝေချမွေးမင်းအောင်လှိုင်ရဲ့အမိန့်နဲ့လုံချင်းချမ်းသာခွင့်ပေးပြီးနိုင်ငံတော်မှာရှိတဲ့အကျဉ်းသား2000ကျော်ကိုလွှတ်ပေးခဲ့တာဖြစ်ပါတယ်။အခုလိုအနာပိုင်ဒီဘက်ကနေနေတာတွေလိုက်လံဖမ်းဆီးတာတွေနဲ့ရရလုံချုံရေးအတွက်ပြည်သူချင်းချင်းစောင့်ရှောက်နေတာတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ကိုမင်းကိုနိုင်ကဒီနေ့မှပြောထားပါတယ်ခင်ဗျာ။